ရာဤမြေကဝါမှာကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ပုံမှန်လည်ပတ်နေတာတွေတုံဆိုင်နှီးကွေးပြောင်းလဲသွားပေမဲ့ကဘာကြီးကိုပူနွေးစေတဲ့ကာဗွန်နိုင်အောက်ဆိုက်ကဆက်လက်စံချိန်တင်မြင့်မားနေတယ်လို့ WMO ကဘာမိုးလေဝသအဖွဲ့ကဒီနေ့နိုဗ ెంబ ာ23ရက်နေ့မှာပြောကြားလိုက်ပါတယ်။မနေ့ကဆိုရင်လေရုထဲမှာ parts per million ဆိုတဲ့အပုံသတန်းရှိတိုင်းကာဗွန်နိုင်အောက်ဆိုက်ကအပုံ410ခွဲနဲ့စံချိန်တင်ခဲ့တဲ့အတိုင်းဒီနေ့လဲဒီလိုပဲဆက်များနေမယ်လို့မျှော်မှန်းရတဲ့အကြောင်းနှစ်စင်ထုတ်ရတဲ့ဖန်လုံအင်းအာနိသင်ဓာတ်မွေဆန်ရသတင်းတော်မှဖော်ပြလိုက်တာပါ COVID-19 ကရောဂါကြောင့်အသွားအလာတွေကန့်သတ်လိုက်ချိန်မှာကာဗွန်နဲ့အောက်ဆိုက်ကျသွားပြီမဲ့ခဏပဲလို့ SDG ဆိုတဲ့ကုလသမဂ္ဂရေရှည်ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်ကနေ WMO အထွေထွေအတွေ့အမှုချုပ်ပေါမောက်ခပက်တီရီဒါလတ်စ်ဒီနှစ်အောက်တိုဘာ1ရက်မှာပြောထားပူပါတယ် COVID-19 ကြောင့်ကမ္ဘာကာဗွန်ထုတ်လွှတ်မှုဟာ April လမှာ18ရာခိုင်နှုန်းကျဆင်းသွားပါတယ်လို့ပြောပါတယ်
But during recent months we have more or less returned back to the normal emission levels with salary exceeding the levels of
ဒါပေမဲ့မကြခင်လပိုင်းတွေမှာကာဗွန်ထုတ်လုပ်တဲ့ပမာဏဟာပုံမှန်အတိုင်းပြန်ဖြစ်သွားပါတယ်။မနေ့ကဒီလိုအချိန်မှာရှိတဲ့အတိုင်းဖြစ်ပါတယ်လို့ပြောသွားတာပါ။ကြောင်မီးသွေးနဲ့ရေနံတို့ရုပ်ကျင်းလောင်စာတွေအမိုက်ပုံတွေတပင်တွေမီးလောင်တာတွေဘီလမြေထုတ်လုပ်တာမျိုးတွေကနေကာဗွန်နဲ့အောက်ဆိုက်လေထုတွေရောက်ပါတယ်။ဆက်ယုံတွေကားတွေကထွက်တဲ့မီးခိုးတွေမှာလည်းဖန်လုံအိမ်အာနိသင်ဓာတ်မွေပါဝင်ပါတယ်။ရန်ကုန်မြို့မှာကတ်ယောဂါကြောင့်လူတွေတက်နိုင်သမျှအိမ်ထဲကအိမ်ပြေမထွက်ဖို့ညွှန်ကြားထားပေမဲ့ဒီလ29ရက်နေ့ည9နာရီမှာလေထုအရေအသွေးညွှန်ကြီး154နဲ့ကျန်းမာရေးနဲ့မငြိညွတ်တဲ့အနေအံအစ်စ်မှာရှိပါတယ်။ COVID-19 ကတ်ယောဂါကြောင့်ဆက်မှုလုပ်ငန်းတွေနှိမ့်ကွေးသွားပေမဲ့လေထုတွေပြိမိနေတဲ့ဘန်လုံးအင်းအာနိသင်ဓာတ်မွေတွေစံချိန်တင်ရှိနေတာကိုရှော့မချနိုင်သေးတာပေါ့အပူချိန်ကပိုလာမယ်လို့လည်းဆိုပါတယ်။ဒီဓာတ်ငွေတွေနဲ့ပတ်သက်လို့ WMO အထွေထွေအတွေ့အမှုချုပ်ပေါမောက်ကပက်တရီဒါလတ်စ်ပြောကြားတဲ့27ရာစုအတွက်အမှားစကားတရမှာတော့
We have been breaking plenty of records. We have broken records in greenhouse gas concentrations. We have started melting glaciers and sea ice. We have seen records in sea level rise andWe have seen growing amount of
Panoin Anitin Damwe re sanjain chou aw mya de mattan ni a mya yi shi ba de. Ye ga myet de ye ga pin le pyin ni a ye sa pyo la da ko twet ya ba de. Pin le ye myet de pyin tet la da ko twet ya ba de. Ya di ngu du a lo a min pyin than na twet ya pi si bwa yi thi kait da re po mya la ba de lo pyo twa da ba.ဒါရီဖြစ်ရှင်းမှုကုလသမဂ္ဂကဥဆောင်တဲ့ရာသီဥတုပြောင်းလဲခြင်းဆိုင်ရာဘာရီသဘောတူညီချက်အတိုင်းနိုင်ငံတွေကအကောင့်အထည်ဖော်ရပါမယ်။ကမ္ဘာအပူချိန်ကိုစက်မှုတော်လန်ရေးမတိုင်ခင်ကရှိတာအတက်1ဒီဂရီစင်တီဂရိတ်အောက်လျှော့ချဖို့ပဲဖြစ်ပါတယ်။တကယ်တော့ကမ္ဘာကြီးမှာတနည်းဒီလိုအခြေအနေမျိုးဆက်ရောက်လာမှာကိုဆွေရင်သိပ္ပံပညာရှင်ဆွန်တီယာဟာနီယတ်စ်က1896ခုနှစ်ခေတ်ကဟောကိန်းထုတ်ခဲ့ပါတယ်။ရေနံနဲ့ကြောက်မီးသွေးလိုရုပ်ကျင်းလောင်စာတွေလောင်ကျွမ်းတဲ့အတွက်ကဘာပူချိန်မြင့်တက်မယ်လို့သတိပေးခဲ့ပေမဲ့ဆက်စုနှစ်တည်းချီလစ်လူရှုခံရပါတယ်1960ပြည့်နှစ်ပိုင်းတွေမှာပတ်ဝန်းကျင်ဝါရီတွေကဒါကိုသတိမူလာပြီး1980ပြည့်လွန်ပိုင်းတွေမှာသိပ္ပံပညာရှင်တွေကပါအာရုံစိုက်လာပေမဲ့ဒီလူတွေဟာမူဝါဒချမှတ်နိုင်တဲ့လူတွေမဟုတ်ပဲစက်မှုလုပ်ငန်းတွေပုံမှန်လဲပတ်နေပြီးကားတွေလဲသွားနေတာမှုကာဗွန်တွေလေထုတွေပိုရောက်လာပါတယ်ဆွေဒင်သစ်ပံပညာရှင်ဟောဂင်းထုတ်ပြီးနောက်122နှစ်အကြာ2018ဩဂုတ်လမှာ15နှစ်ရွယ်ဆွေဒင်ကျောင်းသူလေဂရီတာတွန်ဘတ်ဟာရာသီဥတုပြောင်းလဲနေတာကိုအေးအေးယူဆောင်ရွက်ဖို့ပါလီမန်ရှေ့မှာတောက်ကြနေတဲ့တကိုယ်တော်ဆန္ဒလာပြပါတယ်အနာဂတ်ပြောင်းမဲ့ကမ္ဘာလူငယ်တုတရားလုံးကိုရီတာတွန်ဘတ်ကလှုံ့နှိုးလိုက်တယ်လို့ဖြစ်ပြီးကမ္ဘာကြီးပူနွေးလာတာနဲ့ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးလှုပ်ရှားမှုအရှိန်တက်လာပါတယ်ဟလိုဘအကျော်မအသက်80ကျော်ရွယ်ရုပ်ရှင်မင်းသမီးကြီးဂျင်းဖောင်ဒိုဆိုရင်လေရာသီဥတုပြောင်းလဲမှုဆိုင်ရာလှုပ်ရှားသူဖြစ်လာပါတယ်။ဆယ်ကျော်တဲ့ Greta Thunberg နဲ့80ကျော်ဂျင်းဖောင်ဒိုတို့စီးရုံးလှုပ်ရှားရေးအရှိန်အဟုန်ကောင်းနေတော့ COVID-19 ကရောဂါဇိုးကဝင်လာပါတယ်။လူစုလူဝေးနဲ့စီးရုံးလို့အောင်မြင်နေတော့လူစုလူဝေးလုံးလို့မရတဲ့ကကြီးစိုက်လာတဲ့အတွက်ပတ်ဝန်းကျင်ဝါဒီတွေချစ်လန်းတောက်လိုက်ရပါမယ်။ကမ္ဘာမိုးလေဝသအဖွဲ့ကပြောသလိုလေထုတွေနှစ်ပေါင်းများစွာကတည်းကရောက်နေတဲ့ကာဗွန်တွေကရော့ကျမသွားပါဘူးရှင်